တော့ဒီပွဲကဗမာလိုလေဘာသာပြန်ကြည့်လို့ရှိရင်ကဗျာဆန်းဆန်းပြန်ရမယ်ဆိုလို့ရှိရင်အရှတိုက်ကတီးမြုံနေတဲ့အမျိုးသမီးခေါင်းဆောင်တွေဆိုရဲအကျိပယ်ရတာပေါ့နော်အဲ့တော့ဒီပွဲကဘာယူရချက်နဲ့လုပ်တာလဲရှင့်
အဓိကသူတို့ဒီအာရှတိုက်ကမပေါ်တော့ထုံးစားပြီးတဲ့မြို့သမီးကောင်းဆောင်တွေနဲ့မြို့သမီးလူခွင့်ရေးနဲ့ပတ်သက်လို့သူတို့စာအုပ်ထုတ်ဖို့လို့ရှိတယ်ပေါ့နော်ဝက်ဘ်ဆိုက်လေးတစ်ခုလည်းတင်ထားတယ်အဲ့ဒါကိုဒီ New American Foundation ကနေပြီးတော့စတင်ပြီးတော့အမိတ်ဆက်တဲ့ပွဲပါအဲ
့တော့စာအုပ်ကရောထွက်ပြီလားရှင
့်ဒီ match လာတဲ့မှာမြို့သမီးလာပေါ့နော် History Month ပေါ့အဲ့ဒီဟာဖြစ်တဲ့အတွက်ကြောင့်မလို့ဒီလာတဲ့မှာထုတ်မယ်နဲ့
အဲ့မှာဇင်မာရောရေးထားတာပါလားရှင
့်ကတော့ကျမတို့ကိုယ်တိုင်ရေးထားတဲ့ဆိုင်အဲ့ဒီအမျိုးသမီးတွေရဲ့လှုပ်ရှားမှုကိုဒီ foundation ကနေပြီးတော့ editor ဖွဲ့ဖွဲ့ပြီးတော့ပြုစုထားတာတွေပါဒီအမျိုးသမီးတွေရဲ့လှုပ်ရှားမှုတွေနော
်အဲ့တော့စောင်းမစ်ဆက်ပွဲလို့ပဲပြောပါတော့ပေါ့နော
်ဒီ
ပွဲမှာမဆင်မအောင်ကဘာတွေပြောဖို့များစီစဉ်ရှိပါလဲရှင်
အထက်ကတော့တခြားအမျိုးသမီးအရှိတောင်အောင်ရှာတဲ့ကနိုင်ငံတကူကအမျိုးသမီးတယောက်လည်းပါမယ်ပေါ့နော် moderator ဒီစောင်းကိုထုတ်တဲ့ editor ဖွဲ့လည်းပါမယ်ဆိုတော့အထက်ကတော့ကျမပြောဆိုပွဲရှိတဲ့မိကုံးတွေအခြေအရတော့လိုပါပဲကျွန်မပါလုံးနေလေ။ဘာကြောင့်အမျိုးသမီးအခွင့်အရေးကိုလုပ်ဖြစ်တာလဲ။အဲဘလို့အခက်အခဲတွေရှိလဲပေါ့နော်။ပုံမှန်ဒီမှာလောကခံရတဲ့အခါမှာလဲပေါ့။ဒီလိုရေဘူးကအပြင်တော့ဒီလိုမိကုံးတွေဖြစ်ဖို့များပါတယ
်။ပွဲမစခင်မှာဒါခံမှန်းချက်ပေါ့။အဲ့တော့ဗမာပြည်မှာအမျိုးသမီးတွေအဓိကရင်ဆိုင်နေရတာဘာအခက်အခဲတွေပါလဲဆက
်။အမျိုးသမီး issue ကြီးပဲ။ဟိုစီးတန့်ဆိုလို့ရှိရင်တော့လူတန်းသားပုံမှန်လိုက်ပြီးတော့ကွာခြားမှုတွေရှိနေတယ်လို့ကျွန်မကထင်တယ်။အတူတူပြင်တော့ရေအတွက်အပြင်ကြည့်မယ်ဆိုလို့ရှိရင်ဥပမာစားဝတ်နေရေးပေါ့နော်အခြေခံအခက်အခဲတွေကိုတင်ဆိုင်နေရတာတွေ့ရမယ်ဒီမှာအမြင်ပြောရလို့ရှိရင်လက်တွေ့အဆင့်ဆိုရင်ဥပမာအလုပ်သမားအမျိုးသမီးတွေပေါ့ဆက်မှုဇုံတွေမှာရှိတဲ့အမျိုးသမီးတွေပေါ့နော်အဲသူတို့တွေရဲ့အခက်အခဲတွေကိုကျမတို့ဒါအစမတနေနိုင်တယ်လောက်ခလာစားနဲ့ပတ်သက်လို့လုပ်ငန်းခွင်ရဲ့ဖြစ်ပြင်းနဲ့ပတ်သက်လို့ပေါ့နော်လုံခြုံရေးလုပ်ငန်းခွင်လုံခြုံရေးအတိုင်းနဲ့ပတ်သက်လို့ကျမတို့မြင်ရတယ်ဒါအမျိုးသမီးတွေတုံနေရတဲ့အခွင့်အရေးဒါအရှင်ကိုဘာတွေတွေ့နေရလဲဆိုတော့ဗမာပြည်မှာအမျိုးသမီးအခွင့်အရေးတန်းတူနေများရှိပါတယ်ဆိုတော့အယူအဆကြီးတဲ့ဟာအမြင့်တွင်နေတာကိုတွေ့ရတယ်။အဲ့တော့တော်တော်တန်းတန်းကျမတို့ကကျမတန်းတူနေများရေးအမျိုးသမီးအခွင့်အရေးလို့ပြောတဲ့အခါမှာအဲ့ဒီလှုပ်ရှားမှုကိုနိုင်ကိုကခက်ခဲအတားအဆီးကြုံနေရတာကိုကျမတို့တွေ့ရတယ်ပေါ့နော်။အခုလောလောဆယ်ဆိုလို့ရှိရင်လည်းဒီအမျိုးသမီးတွေကောင်းဆောင်မှုကဏ္ဍမှာပါလာအမျိုးသမီးအဖွဲ့တွေတော့ပေါ်ထွန်းလာတာတွေ့ရတယ်။ဒါကကောင်းတဲ့အချက်။ဒါပေမဲ့တစ်ဖက်ကစိန်ခေါ်မှုတွေကပါလဲဆိုစီးပွားရေးအရလူမှုရေးအရအဲဒီဟာတွေမှာကျမတို့အမျိုးသမီးတွေကအမျိုးသားနေထဲစားလို့ရှိရင်ခက်ခဲတွေကြုံနေရတာကိုကျမတို့ပါတွေ့ရတယ်နိုင်ရှင်ချက်အရဆိုလို့ရှိရင်ပြောပါတယ
်ခုခုအမျိုးသမီးတွေရင်ဆိုင်ရမယ့်ပြဿနာတစ်ခုကလည်းကျမတို့မြင်တာပေါ့နော်အခုမျိုးစောက်ဥပဒေတည်းကလည်းခုခုပြောတာပေါ့လေမျိုးစောက်ဥပဒေလို့ပြောတာပြောမြန်မာဗုဒ္ဓဘာသာအမျိုးသမီးများလက်ထပ်ထင်းများခြင်းဆိုင်ရာဥပဒေပေါ့နော်အရင်တော့ကလည်းဗမာပြည်မှာရှိပြီးသား38ခုနှစ်ကဟာပြန်ပြင်ထားပြီး54ခုနှစ်မှာ
ဟုတ်ကဲ့ရှင်
ထပ်ပြီးတော့ပြင်ထားပြီးသားဗုဒ္ဓဘာသာမြန်မာအမျိုးသမီးတွေအတွက်ကိုအကာအကွယ်ပေးပြီးသားအခုတစ်ခါဒီလိုထပ်ပြီးတော့ဒီဥပဒေထပ်ထွက်လာမယ်ဆိုလို့ရှိရင်ရောအမျိုးသမီးတွေကိုအကာအကွယ်ပေးတဲ့သဘောပူရောက်မလားဒါမှမဟုတ်လို့ရှိရင်အကြအတဲများထပ်တွေ့မလားဘလို့ထင်နေရှင
်အဓိကကဒီဥပဒေကကျမလည်းလုံခဲ့တဲ့နှစ်တွေကလည်းဒီဥပဒေကိုကျမဝေဖန်ခဲ့ပါတယ်ဒါဟာကာကွယ်နိုင်မယ်မဟုတ်ဘူးလို့ကျမထင်တယ်ဒီဥပဒေညှထမ်းလိုက်ရုံနဲ့တော့အဓိကကကျမတို့လူအတိုင်းအတိုင်းမှာရှိနေတဲ့အမျိုးသမီးတွေအပေါ်မှာထားရှိတဲ့သဘောထားတွေကိုခံယူချက်တွေကိုမပြေနိုင်မချင်းဒီဥပဒေကကာကွယ်ပေးနိုင်မှာမဟုတ်ဘူးအဲ့တော့ဒီဥပဒေပေါ်လာရခြင်းရဲ့အရင်းအမြစ်ကိုရပြန်ကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေက object ပဲအပြုခံအနေနဲ့မြင်ပြီးတော့ဟိုဘယ်လိုပြောမလဲသုံးချခံအဖြစ်နဲ့ပေါ့နော်ဆိုတော့ဒီအပြောင်းလဲကာလမှာကျမတို့အဓိကမြင်ရတာဒါပဲအမျိုးသမီးတွေကိုအသုံးချဖို့လို့နိုင်ငံရေးအရာရောဘာသာရေးအရာရောအသုံးချဖို့ဆိုတဲ့ယူဆမျိုးတွေမြင်လာရတယ်ဥပမာဒီဥပဒေအားစာလို့မလို့ပေါ့နော်အဲ့တော့အမျိုးသမီးခွင့်ရတာဒီအကြောင်းလဲကာလမှာကျမတို့အများကြီးအသုံးချခံနေရတယ်လို့ကျမတို့ပြည်သူကအထင်ကြောက်လို့ရပါတယ်
ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့